မွန်ပြည်နယ်သွင်းရဖွဲ့ရဲ့လုပ်ငန်းနဲ့တက်ဆိုင်တဲ့ကိစ္စတွေကိုမီဒီယာအဖွဲ့တွေနဲ့တလားတစ်ချိန်သာတွေ့ခွင့်ပေးမယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောဆိုလိုက်တဲ့အပေါ်မှာမီဒီယာတွေကြားဝေဖန်မှုတွေထွက်ပေါ်နေပါတယ်။
ဟုတ်ကဲ့ပါမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကနေမွန်ပြည်နယ်ဆွေးမှာရှိတဲ့မီဒီယာဖွဲ့တွေနဲ့တလားတစ်ချိန်သာတွေ့ခွင့်ပေးမယ်လို့မနေ့ကပြောဆိုခဲ့ကြောင်းတနင်္လာရီကျနဲ့သတင်းထောက်ပြည်ရင်ဆိုင်ကပြောပါတယ်။ရှင်သက်ကနေရနေကြတော့ကျမတို့ပြန်သွားတယ်စေနိုင်ချင်းထားတယ်။ဟိုရောက်တော့မွန်ကြီးကျောက်ကတော့ရှိနေတဲ့ခန်းထဲမှာသူရဲ့ရုံးခန်းကကောင်းလေးပဲထွက်လာပြီး
ပြန်ပြီးမယ်တဲ့အဲ့ဒါရင်စနာရပြန်မီးလိုက်ပြီးပါဖြစ်လို့လဲလို့အဲ့ဒါသူကဒီတလောတရင်ထောက်တွေရလဲခဏခဏလာတယ်တဲ့အဲ့ဝင်ကြီးကြောက်ကလဲဒီလောရမယ်အလောက်တွေလဲအများကြီးရှိတယ်တဲ့သူအချိန်မပေးနိုင်ဘူးတဲ့အဲ့လိုတော့ကြောက်ခဲ့တယ
်အခုလိုတရင်ရယူခွေကန့်တတ်လိုက်တာဟာတရင်သမားတွေအတွက်အခက်တွေ့စေတယ်လို့မိရင်စနာကဆက်ပြောပါတယ်
တရင်ထောက်တွေနေလဲတော့လက်ရှင်ဖန်းဖြတ်တရင်တွေကတော့ရင်းနေကြရတယ်လေတချို့တရင်တွေကလဲဒီအချိန်နဲ့ကပြင်းကြီးတင်နေရတဲ့တရင်တွေလည်းရှိတယ်ဆိုတော့သူတို့အနေနဲ့တလားတစ်ခါမှပေးသွင်းမယ်ဆိုရင်တချို့တရင်တွေရလည်းသူတို့ဘက်ကိုမေးမှသူတို့ဘက်ကိုအတိအကျချက်ယူပြီးမှတရင်ကတင်လို့ရတယ်လေမဟုတ်ရင်တစ်ဖက်ဆိုးနဲ့ပဲတရင်ကဖြစ်နေတော့ဒီလိုမျိုးသူတို့တလားတစ်ကြိမ်မှဆိုတော့ဘယ်လိုမှအဆင်မပြေနိုင်ဘူးလေ
မွန်ပြည်နယ်ဆိုရအနေနဲ့မီဒီယာတွေကိုတရင်ရယူခွင့်ကန့်သတ်လိုက်တဲ့လှုပ်ရဟာမဖြစ်သင့်ဘူးလို့မော်လမြိုင်ခြေဆိုင်တန်လွင်တန်းတရင်ဌာနအဓိကရုပ်ဥကူကူစော်ကပြောပါတယ
်ကျွန်တော်တို့ကလူကြီးရဲ့တိပိုင်ခွင့်တွေအချိန်နဲ့မျှသင်ဆက်ဖို့ကြိုးစားနေတဲ့နေရာမှာဒီလိုမျိုးကန့်သတ်လိုက်ခြင်းရပြီးဒီတလားသာလုံးလုံးမှခါခါဆုတဲ့တရင်ကိုလူကြီးကပြည့်နေဆိုရင်တော့ဒါကကျွန်တော်ကတော့ဆော်တော်လေးအဆင်ပြေတဲ့နေသားပေါ့ဒါမဖြစ်သင့်ဘူးလို့ကျွန်တော်မြင်ပါတယ်ရှင်ဝန်ကြီးချုပ်ကတော့ဝန်ကြီးချုပ်ကတော့တွေးဆောင်မီးငါခွင့်မရဘူးနဲ့ဝန်ကြီးဌာနအကုန်လုံးကတော့ကျွန်တော်မီးငါခွင့်ရပါလားအချိန်မီးလို့တော့ဆိုတော့မီးလို့ရပါတယ်မီးတဲ့မီးလို့ရှိရင်လည်းသူတို့သိနေပြီတဲ့အကြောင်းဖြစ်ပါလေ
အရင်မွန်ပြည်နယ်ဆိုရလက်ထက်မှာလှုပ်လှဆွာသတင်းယူခွင့်ရှိခဲ့ပေမဲ့လည်းအန်တီဥဆောင်တဲ့ပြည်နယ်ဆိုရလက်ထက်မှာသတင်းရယူခွင့်ကတ်တတ်ခံရတယ်လို့ဥကူကူစော်ကဆိုပါတယ်လက်ရှိမွန်ပြည်နယ်ဝန်ကြီးချုပ်ဟာနိုင်ငံရေးသွေးကြုံအားနည်းလို့မီဒီယာတွေနဲ့တွေ့ဆုံဖို့ဝန်လေးနေတယ်လို့ယူဆကြောင်းမွန်ပြည်နယ်ခြေဆိုင်လှုပ်လှသောမွန်သတင်းအေဂျင်စီရဲ့အက်ဒီတာနိုင်ပညာအောင်ကအခုလိုဆိုပါတယ
်ကျွန်တော်တို့ပြည်နယ်ဝန်ကြီးချုပ်ကလည်းသူကလည်းညှို့ပဲကျွန်တော်နိုင်ငံရေးအတွေ့အကြုံနဲ့မရှိတော့သူကလည်းမီဒီယာနဲ့ရေးဆိုင်ရမြေကိစ္စဟာတော့ဒီနေ့တော့ဝန်လေးနေတဲ့ပုံပေါ်တယ်ကြာသူရဲ့ပြောဆိုတွေကလည်းကျွန်တော်ကြည့်လိုက်ရင်မွန်ပြည်ပေါ်မှာပြောတဲ့ဥစ္စာဆွဲလန့်ကြီးတဲ့လူမျိုးတွေဘာလို့ဆိုတဲ့အပေါ်မှာလည်းအများကြီးနေကြတယ်လို့ပေါ့ဗျာအဲ့ဒါကြောင့်သူကလည်းမီဒီယာနဲ့ဆိုဒီကွာရင်းဆိုင်ကသူ့မှာတော့တပ်ပြီးရှိမှာမဟုတ်ဘူးအဲ့ဒီပေါ်မှာလည်းသူအားနဲ့ကျပဲဖြစ်ပါလိမ့်မယ
်တရင်ရယူဖို့ကန့်တတ်ထားတဲ့အချိန်နဲ့ပတ်သက်လို့သိရှိအောင်ဝန်ကြီးချုပ်ယုံကိုဆက်သွယ်မေးမြန်းရမှာဖြေကြားပေးဖို့အဆင်မပြေဘူးလို့ယုံဖွဲ့ဝင်သူကဆိုပါတယ
်ဟုတ်ဆရာကြီးခုလောတဲ့တော့မှာတော့ကြတော့ပြောလို့တော့အဆင်မပြေပါဘူးခင်ဗျာအဲ့ဒါကြောင့်
တခြားပြည်နယ်ဝန်ကြီးတွေကိုဆက်သွယ်မေးမြန်းရမှာလဲအစိုးရဖွဲ့တွင်သတ်မှတ်ချက်စည်းကမ်းရ၎င်းတို့အနေနဲ့လဲပြောပိုင်ခွင့်မရှိပဲပြည်နယ်ဝန်ကြီးချုပ်ရုံးကတာပြောပိုင်ခွင့်ရှိတယ်လို့ဆိုပါတယ်လက်ရှိမွန်ပြည်နယ်ဆိုရတဲ့အနေနဲ့တာဝန်ယူရမှာကြာသေးတဲ့အတွက်သတင်းနဲ့ပြန်ကြားရေးဖွဲ့ကိုဖွဲ့စည်းနိုင်ခြင်းမရှိသေးဘူးလို့လဲပြည်နယ်လွှတ်တော်ကိုယ်စားလှယ်သူကပြောပါတယ်ပြည်နယ်ဝန်ကြီးချုပ်အနေနဲ့သတင်းမီဒီယာတွေနဲ့တွေ့ဆုံဖို့အချိန်အခက်အခဲရှိနေတာကြောင့်သတင်းသမားတွေနဲ့တွေ့ဆုံတဲ့နေ့ရောက်ရင်သက်ဆိုင်ရာပြည်နယ်ဝန်ကြီးတွေကိုပါခေါ်ပြီးစီစဉ်ပေးသွားမယ်လို့ဝန်ကြီးချုပ်ကလည်းပြောဆိုခဲ့တယ်လို့တိရခန့်သတင်းထောက်တွေကပြောပါတယ်အစိုးရဖွဲ့တစ်ခုအနေနဲ့သတင်းရယူခွင့်ကန့်သတ်ထားတာဟာသတင်းရယူခွင့်ပြည်သူတွေသတင်းသိရှိခွင့်နောက်ကျသွားမှာဖြစ်တဲ့အတွက်ဒီမိုကရေစီကျင့်စဉ်နဲ့သွေးဖြီသွားစေနိုင်တယ်လို့ BNI ခေါ်နိုင်ငံတကာမြန်မာသတင်းဖွဲ့ရဲ့ Director နဂစမွန်ကအခုလိုတုံ့သက်ထားပါတယ်
ဝင်ချုပ်ကဖြစ်ဖြစ်ဒီဆွေရဖွဲ့ဝင်ကြီးတွေပဲဖြစ်ဖြစ်တရင်စာရှာတွေနဲ့မီဒီယာတွေနဲ့အမြဲတွေ့ဆုံမှုမလုပ်ပေးနိုင်ဘူးအဲအင်တာဗျူးမလုပ်ပေးနိုင်ရင်းပယ်တာတွေဒါတွေဖြစ်ခဲ့မယ်ဆိုရင်ဒီမိုကရေစီနိုင်ငံတစ်ခုမှာဒီတရင်စာလွတ်လပ်ခွင့်ပေါ့နော်တရင်ရယူခွင့်ပြည်သူတွေတရင်သိရှိခွင့်တော့အားနောက်ကျသွားမှာဖြစ်ပါတယ်ဒါကတော့ဒီမိုကရေစီစည်းစိမ်နဲ့စကျင့်သွားနိုင်ပါတယ
်အစိုးရအနေနဲ့ပြည်သူလူထုကိုအသိပေးလို့ရင်မီဒီယာကနေတစ်စင်းအသိပေးနိုင်ပြီးမီဒီယာသမားတွေအနေနဲ့လည်းသတ်မှတ်ချက်စည်းကမ်းနဲ့ညီအစိုးရရုံးဌာနအဖွဲ့အစည်းတွေမှာသတင်းအချက်အလက်ရယူခွင့်နေရာထိုင်ခင်းရခွင့်နဲ့ဝင်ထွက်သွားလာခွင့်ရှိကြောင်းသတင်းမီဒီယာဥပဒေအခန်း၃ပုံမှန်၄ကြီးမှာဖော်ပြထားပါတယ်ခင်ဗျာ